2016ခုနှစ်ကမ္ဘာဖလားကိုဂျာမနီကအနိုင်ရပြီးကမ္ဘာချန်ပီယံဖြစ်သွားပြီဖြစ်ပါတယ်။ရီယိုဒီဂျနေရိုမြို့ကမာရာကနာကွင်းမှာဂျာမနီနဲ့အာဂျင်တီးနားတို့တင်းတင်းနွေနွေကကစားကြတာမှာမိနစ်60ပြည့်တဲ့အထိဂိုးမရှိသေးဖြစ်နေတာကြောင့်အချိန်ပိုကစားတာမှာဂျာမနီအသင်းကကော်စီကအချိန်ပိုဒုတိယပိုင်း112မိနစ်မှာအနိုင်ဂိုးသွင်းပြီးပိုဆွဲသွားတာဖြစ်ပါတယ်။
Still full of running and his Götze! It's Mario Götze! It's Super Mario! He might just have won the World Cup for Germany!
ဂျာမနီအတွက်တော့ဒါဟာကမ္ဘာဖလားကို၄ချိန်မြောက်ပူဆွဲတာလည်းဖြစ်ပါတယ်။ဒီပွဲမှာဂျာမနီကဘောလုံးပိုင်ဆိုင်မှုအသားနဲ့ကစားတော့ခဲ့ပေမဲ့အာဂျင်တီးနားကခန်းစစ်နဲ့အသေးပိတ်ပြီးတံပြန်တိုက်စစ်နဲ့ကစားတာကြောင့်ဂျာမနီထင်သလောက်အခွင့်အရေးတွေမရခဲ့ပါဘူး။ပထမပိုင်း27မိနစ်မှာဂျာမနီအသင်းရဲ့အမားကနေရတဲ့ဘောလုံးကိုအာဂျင်တီးနားရှေ့တန်းလူကွန်ဇာလိုဟွီဂွိန်းဂိုဒမားနဲ့တယောက်ချင်းကန်ကွင်းရပေမဲ့လည်းဂိုးမမဝင်ခဲ့ပါဘူး။အဲဒီနောက်ပိုင်းမှာအီကွိုင်းကဂိုးသွင်းခွင့်ရပေမဲ့လူချင်နေတာကြောင့်ဂိုးမရခဲ့သလိုမက်ဆီနဲ့ပလာစီယိုတို့ဂိုးသမားနဲ့တယောက်ချင်းစီတွေ့ပြီးအပိုင်ကန်သွင်းခွင့်ရခဲ့ပေမဲ့လည်းဂိုးဝင်အောင်မသွင်းနိုင်ခဲ့ကြပါဘူး။ဒါ့အပြင်ဂျာမနီဘက်ကဟူဝစ်ကောင်းတိုက်တာတိုင်ထိခဲ့သလိုကလိုဇာနဲ့ရှူလာတို့ဂိုးသွင်းတာကိုအာဂျင်တီးနားဂိုးသမားကလည်းကာကွယ်သွားခဲ့ပါတယ်။ဂျာမနီအတွက်တလုံးတည်းသောအနိုင်ဂိုးကိုတော့အချင်းပို112မိနစ်မှာဂျာမနီအသင်းဘယ်ဝင်းကရှူလာတင်ပေးလိုက်တဲ့ဘောလုံးကိုဒုတိယပိုင်းကြမှာလူစားဝင်လာတဲ့ဂျာမနီရှေ့တန်းလူကော့စီကရင်မနဲ့တန်းပြီးဘဲချင်းနဲ့ကန်သွင်းပြီးတော့ဂျာမနီကအနိုင်ရသွားတာဖြစ်ပါတယ်။တဟာကမဖလားတမိုင်းတစ်လျှောက်မှာလူစားဝင်လာတဲ့သူရဲ့ဂိုးနဲ့အနိုင်ရတာပထမဆုံးအကြိမ်လည်းဖြစ်ပါတယ်။ဂျာမနီကဒီပွဲနိုင်လိုက်တဲ့အတွက်အမေရိကမြေမှာပထမဆုံးအနိုင်ရတဲ့အသင်းဖြစ်သွားပါတယ်။ဘရာဇီးကမ္ဘာဖလားရဲ့အကောင်းဆုံးဘောလုံးသမားဆုကိုတော့အာဂျင်တီးနားတိုက်စစ်မှုလီယိုနယ်မက်ဆီကရရှိသွားပြီးအကောင်းဆုံးဂိုးသမားဆုကိုတော့ဂျာမနီဂိုးသမားမန်နျူအယ်နူဝဲကရရှိသွားခဲ့ပါတယ်။